American dollar 1 trillion liba 30 mai covid 19 စီးပွားရေးအကူအညီပေးရေးအစီအစဉ်ချက်ကိုအတည်ပြုပြဋ္ဌာန်းနိုင်ရင်မှာနောက်ဆုံးကျန်းနေတဲ့အထက်သဘောထားကွဲပြားမှုအတွက်စနေနေ့ညက American ထိပ်တန်းလွှတ်တော်အမတ်တွေကြားသဘောတူညီမှုရခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်တနင်္လာနေ့မှာအတည်ပြုချက်ကိုချထားပေးနိုင်တော့မှာဖြစ်ကြောင်းအောက်လွှတ်တော်အမတ်အနည်းစုခေါင်းဆောင်ဖြစ်တဲ့ California ပြည်နယ် Republican အမတ် Kevin McCarthy က Fox သတင်းဌာနကိုပြောပါတယ်။ဆယောကကာလာတဲ့ American ဘဟုဘဏ်ကိုပေးအပ်ထားတဲ့အရေးပေါ်သုံးဆွဲခွင့်အာဏာကိုဆက်တီးပေးတယ်မပေးတယ်သဘောထားကွဲလွဲနေတာကိုဖယ်ရှားနိုင်ခဲ့တဲ့အတွက်အခုလိုသဘောတူညီချက်ရခဲ့တာဖြစ်ပြီးအပိဒါသဘောတူညီချက်မူကြမ်းကိုတနင်္လာနေ့မှာအပိရေးဆွဲနိုင်မယ်လို့မျှော်လင့်ရပါတယ်ဒီ COVID-19 စီးပွားရေးအကူအညီပေးရေးအစီအစဉ်ဥပဒေမူကြမ်းမှာအလုံးလက်မဲ့ခံစားခွင့်တစ်ပတ်ဒေါ်လာ300ပေးမယ့်အစီအစဉ်နဲ့American ပြည်သူတဦးချင်းစီကိုဒေါ်လာ600ထောက်ပံ့ပေးမယ့်အစီအစဉ်လေးပါဝင်တဲ့အပြင် COVID-19 ကအများဆုံးခံရတဲ့စီးပွားရေးလုပ်ငန်းတွေအကူအညီပေးရတဲ့ COVID-19 ကာဝယ်ဆေးဖြန့်ဖြူးရေးအစီအစဉ်ပါဝင်အင်ရှင်အင်္ဂါတွေ၊ကျောင်းတွေ၊ကျန်းမာရေးဆောင်ရှောက်မှုလိုအပ်နေသူတွေ၊အစားအသောက်လိုအပ်နေသူတွေကိုအကူအညီပေးရအစီအစဉ်တွေလည်းပါဝင်ပါတယ်။ဒီဆုံးဖြတ်ချက်အမြန်ချထားပြီးလှုပ်ဆောင်ကြဖို့အတွက်စမရထရမ်ကစနေနေ့ညပဲ Twitter မှာရေးသားတိုက်တွန်းခဲ့ပါတယ်။